ယုံကြည်ခြင်းနဲ့အကျင့်တရားအကြောင်းကိုကျွန်တော်ဝင်ကားသွားမှာဖြစ်ပါတယ်။ကျွန်တော်တင်းအောင်လုပ်နေတဲ့ကျေးဇူးတော်နှစ်ချင်းအသင်းတော်လေးမှာအသင်းဝင်တဲ့သူအချို့နဲ့အသင်းဝင်မဟုတ်တဲ့သူအချို့ကိုတူးချင်းတွေ့ဆုံပြီးတော့ဒီမိကုန်းကိုကျွန်တော်မေ့ခဲ့ပါတယ်။ဒီညတည်သွားရမယ်ဆိုရင်ကောင်းကင်နိုင်ငံကိုရောက်မယ်လို့ရခိုင်နှုံးအဖြစ်ယုံကြည်စိတ်ချသလားဆိုတဲ့မိကုန်းကိုကျွန်တော်မေ့ပါတယ်။ယုံကြည်စိတ်ချပါတယ်လို့ဖြေတဲ့သူရှိသလိုမသေးချဘူးလို့ဖြေတဲ့သူအချို့လည်းရှိပါတယ်။မသေးချတဲ့သူတို့ကိုဘာကြောင့်ကောင်းကင်နိုင်ငံကိုရောက်မယ်လို့မသေးမချပြစ်နေတာလဲလို့ကျွန်တော်ထပ်မေးပါတယ်။အဲ့ဒီတဲကတယောက်သောသူကဆေးရလို့ကောင်းတဲ့အကျင့်တွေကိုမကျင့်နိုင်လို့ကောင်းကင်နိုင်ငံရောက်မယ်မထင်ဘူးလို့ဆိုပါတယ်။အဲ့ဒီတော့ကဲတင်ခြင်းနဲ့ဆိုင်တဲ့ယုံကြည်ခြင်းနဲ့အကျင့်တရားအကြောင်းကိုကျွန်တော်ရှင်းပြဝင်ငါခဲ့ပါတယ်။ဒီနေ့ခရိယန်တွေထဲမှာကောင်းသောအကျင့်ကိုကျင့်နိုင်တဲ့အချိန်မှာကဲတင်ခြင်းရမယ်ထင်လိုက်မကျင့်နိုင်တဲ့အချိန်မှာမထင်လိုက်ဖြစ်နေတဲ့သူများစွာရှိနေပါတယ်။မိတ်ဆွေလည်းအဲ့ဒီလိုပဲလား။အဲ့ဒါလိုဖြစ်နေခဲ့ရင်ကဲတင်ခြင်းနဲ့ဆိုင်တဲ့ယုံကြည်ခြင်းနဲ့အကျင့်အကြောင်းကိုကောင်းကောင်းနားလည်ဖို့လိုအပ်ပါလိမ့်မယ်။ကဲတင်ခြင်းရရှိနိုင်တဲ့ယုံကြည်ခြင်းနဲ့ကဲတင်ခြင်းမရရှိနိုင်တဲ့ယုံကြည်ခြင်းဆိုတာရှိပါတယ်။ကဲတင်ခြင်းရရှိနိုင်တဲ့ယုံကြည်ခြင်းကိုယုံကြည်ခြင်းအစစ်ကဲတင်ခြင်းမရရှိနိုင်တဲ့ယုံကြည်ခြင်းကိုယုံကြည်ခြင်းအတုဆိုပြီးတော့နားလည်ထားကြပါစို့မိတ်ဆွေရဲ့ယုံကြည်ခြင်းဟာဘယ်လိုယုံကြည်ခြင်းမျိုးလဲအစစ်လားဒါမှမဟုတ်အတုလားယုံကြည်ခြင်းအစစ်နဲ့အတုကိုသိနိုင်ဖို့ဘာကိုကြည့်ရမလဲယေရှုကလုကာအခန်း6အငယ်54မှာအသီးကိုထောက်၍အပြင်သဘောကိုသိရ၏လို့မိန့်တော်မူပါတယ်။ဒါကြောင့်ယုံကြည်ခြင်းအစစ်နဲ့အတုကိုခွဲခြားသိနိုင်ဖို့ဘာကိုကြည့်ရမလဲဆိုရင်မိတ်ဆွေရဲ့အကျင့်စရိုက်ကိုကြည့်ရမှာဖြစ်တယ်။ကျွန်တော်တို့ရဲ့အကျင့်ကကျွန်တော်တို့ဟာဘလို့ပုံကိုမျိုးဖြစ်တယ်ဆိုတာကိုသက်သေပြနေပါတယ်။မိတ်ဆွေရဲ့အကျင့်ကမိတ်ဆွေကိုဘလို့ပုံကိုမျိုးဖြစ်ကြောင်းသက်သေပြနေတယ်လေ။ကောင်းသောအကျင့်ကိုကျင့်လို့ကျွန်တော်တို့ကယ်တင်ခြင်းရတာမဟုတ်ဘူးနော်သို့တော့ကောင်းသောအကျင့်ဟာကယ်တင်ခြင်းရရှိသောသူရဲ့ဇယိုက်လက္ခဏာဖြစ်ပါတယ်မဿဲအခန်း9အငယ်21ကနေ23ကြားမှာယေရှုကသခင်သခင်ဟုငါကိုလျှောက်သောသူတိုင်းကောင်းကင်နိုင်ငံတော်သို့ဝင်ရလိမ့်မည်မဟုတ်ကောင်းကင်ဘုံ၌ရှိတော်မူသောငါခမဲတော်၏အလိုတော်ကိုစောင့်သောသူသာလျှင်ဝင်ရလိမ့်မည်ထိုနေ့၌ကသခင်သခင်အကျွန်ုပ်တို့သည်ကိုတော်အခွင့်နှင့်ဆုံးမဩဝါဒပေးပါပြီမဟုတ်လောကိုတော်အခွင့်နှင့်နတ်ဆိုးတို့ကိုနှင်ထုတ်ပါပြီမဟုတ်လောကိုတော်အခွင့်နှင့်များစွာသောတကိုးတို့ကိုပြပါပြီမဟုတ်လောဟုအများသောသူတို့သည်ရှောက်ကြလိမ့်မည်ထိုတို့ရှောက်ကြသောအခါသင်တို့ကိုငါအလင်းမသိအတ္တမအမှုကိုပြုသောသူတို့ငါထံမှဖယ်ကြဟုထိုသူတို့အားအတ္တိအလင်းငါပြောမည်လို့ယေရှုမိန့်တော်မူပါれ။အဲ့ဒီလူတွေကယုံကြည်ခြင်းအတုနဲ့ယေရှုကိုယုံကြည်ခဲ့လို့ယေရှုကသင်တို့ကိုငါအလင်းမသိလို့မိန့်တော်မူခြင်းဖြစ်ပါれ။သူတို့ပြုခဲ့တဲ့အမှုတွေကိုယေရှုထံပြောပြပေမဲ့ယေရှုကတော့အာဒမအမှုကိုပြုသောသူတို့ငါထံမှဖယ်ကြဟုထိုသူတို့အားအတ္တိအလင်းငါပြောမည်လို့မိန့်တော်မူပါれ။ဒီလိုလူစားမျိုးတွေမှာမိတ်ဆွေပါနေသလားမိတ်ဆွေရဲ့ယုံကြည်ခြင်းကိုစစ်ဆေးပါ။ဘာကိုကြည့်ရမလဲဆိုရင်မိတ်ဆွေရဲ့အကျင့်ကိုကြည့်ပါ။ယောဟန်အခန်း30အငယ်29မှာယေရှုကငါတိုးတို့သည်ငါစကားတန်ကိုနားထောင်၍ငါနောက်သို့လိုက်ကြ၏။ထိုတိုးတို့ကိုငါသိ၏လို့မိန့်တော်မူပါれ။ယေရှုရဲ့စကားတော်ကိုနားထောင်ခြင်းဖြင့်နောက်တော်လိုက်နေတာလား။ဒါမှမဟုတ်ယူတာရှကာရုတ်လို့ကိုဂျိုးအတွက်ကိုသခင်ကိုရောင်းစားဖို့လုပ်နေတာလားယောဟန်အခိုင်း14အငယ်15မှာယေရှုကငါ့ကိုချစ်လျင်ငါပြည့်ညတ်တို့ကိုစောင့်ရှောက်ကြလောလို့မိန့်တော်မူပါတယ်ယေရှုကိုချစ်လို့ပြည့်ညတ်တော်တို့ကိုစောင့်ရှောက်နေတာလားဒါမှမဟုတ်မိယိုးဖလာထုံတန်းစင်လာကိုထိမ့်ဖို့လိုက်လုပ်နေတာလားယောဟန်အခိုင်း3အငယ်1ကနေ30မှာဖော်ပြထားတဲ့နီကိုဒင်ရဲ့အကြောင်းကိုကြည့်ကြရအောင်နီကိုဒင်ဟာဖယားသခင်ကိုယုံကြည်တဲ့သူဖြစ်သေးတာမကထင်ရှားတဲ့ယူဒဘာသာရေးခေါင်းဆောင်တစ်ယောက်ဖြစ်ခဲ့ပါတယ်။ ေရှုပြုတော်မူသောနမိတ်လက္ခဏာတို့ကိုထောက်ပြီးယေရှုဟာဖယားသခင်ဆေလွတ်တော်မူသောသူဖြစ်တယ်ဆိုတာကိုယုံကြည်ခဲ့ပါတယ်။သို့သောနေကောဒင်ရဲ့ယုံကြည်ခြင်းဟာကဲတင်ခြင်းမရတဲ့ယုံကြည်ခြင်းသို့မဟုတ်ယုံကြည်ခြင်းအတုဖြစ်နေတယ်။ဘာသာရေးကောင်းဆောင်တယောက်ဖြစ်ပေမဲ့ကဲတင်ခြင်းမရတဲ့သူဖြစ်ကြောင်းယေရှုရဲ့တုံ့ပြန်ချက်စကားတော်ကိုကြည်ရင်သိရပါတယ်။ယောဟန်အခိုင်3အငယ်3မှာယေရှုကနေကောဒင်ကိုအခုလိုမိန့်တော်မူပါတယ်။ယေရှုကဒုတိယမွေးခြင်းကိုမခံတော်သူမည်သည်ကဖယားသခင်ဤနိုင်ငံတော်ကိုမမြင်ရဟုငါအမှန်အကန့်ဆိုသည်ဟုပြန်၍မိန့်တော်မူ၏။နေကောဒင်ဟာအပင်ငရဲကလွတ်မြောက်ပြီးကောင်းကင်နိုင်ငံကိုဝင်နိုင်ဖို့ရန်သူ့မှာဘာလိုအပ်နေသလဲဆိုရင်ဖယားသခင်ကိုယုံကြည်တော်သူဘာသာရေးကောင်းဆောင်ပြည့်ယုံနဲ့မလုံလောက်ဘူး။ဒုတိယမွေးခြင်းကိုခံဖို့လိုအပ်ပါတယ်။ဒုတိယမွေးခြင်းဆိုတာဘာလဲ။ဘလို့ခံရမလဲဒုတိယမွေးခြင်းဆိုတာဖယားသခင်ပြုတ်တော်မူသောအမှုဖြစ်ပါတယ်ဖယားသခင်ကသာလူတို့ကိုဒုတိယမွေးခြင်းပေးနိုင်ပါတယ်လူတွေတတ်နိုင်တဲ့အမှုမဟုတ်ဘူးကောင်းသောအကျင့်ဘာသာရေးထုံတန်းစင်လာကိုလိုက်လျှောက်လို့ရနိုင်တဲ့အရာလည်းမဟုတ်ဘူးဖယားသခင်ရှေ့တော်မှာအပြစ်သားဖြစ်ကြောင်းမိမိကိုယ်ကိုမိမိနားလည်ဝန်ခံပြီးနောင်တနှလုံးသားနဲ့ယေရှုထံအပြစ်ဝန်ချတောင်းပန်တော်သူယေရှုကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံတော်သူသာဒုတိယမွေးခြင်းကိုခံရပါတယ်။တစုံတစ်ယောက်သောသူကနောင်တနှလုံးသားနဲ့သခင်ယေရှုရဲ့တနာခြင်းကရုဏာတော်ကိုတောင်းလျှောက်တဲ့အခါအပြစ်လွတ်တော်မူခြင်းကိုခံရပြီးဖယားသခင်ကိုတော်တိုင်ကအဲ့ဒီလူကိုမိမိသားအဖြစ်သို့ဖွားစေတော်မူပါတယ်။ဖယားသခင်ဖွားစေတော်မူသောသူမှန်သမျှလူဟာဒုတိယမွေးခြင်းကိုခံရသောသူအသက်ပြုပြင်ခြင်းကိုခံရသောလူသစ်ဖြစ်ကြပါれဒုတိယမွေးခြင်းဖြင့်လူသစ်ဖြစ်လာကြတဲ့ဘုရားသခင်သားတို့ဟာဘုရားသခင်ကြင့်တော်မူသည်နှင့်တူကြင့်လာကြတယ်မေတ္တာတရား၌ကြင်လည်လာကြတယ်ခရစ်တော်ကိုချစ်သောချစ်ခြင်းမေတ္တာကြောင့်ခရစ်တော်ရဲ့ပြည့်ညတ်တော်တို့ကိုနာခံလာကြတယ်ယုံကြည်သူညီအကိုချင်းတို့ကိုချစ်တတ်လာကြတယ်တစုံတစ်ယောက်သောသူဟာကောင်းသောအကျင့်ကိုကြင့်လို့ကယ်တင်ခြင်းရရှိတာမဟုတ်ဘူးကယ်တင်ခြင်းရရှိသောသူဖြစ်ကြောင်းကောင်းသောအကျင့်ကတတ်သိပြနေတာဖြစ်တယ်ဒါကြောင့်ကောင်းသောအကျင့်ဟာဒုတိယမွေးခြင်းကိုခံသောသူဘုရားသခင်ပေးတော်မူသောလူသစ်ရဲ့သဘောကိုပိုင်ဆိုင်သောသူဖြစ်ကြောင်းပေါ်လွင်စေတာဖြစ်ပါတယ်နီကောဒင်မှာလူသစ်ရဲ့သဘောကိုပေါ်လွင်စေတဲ့ကောင်းသောအကျင့်ရှိသလားဆိုရင်မရှိဘူးဒါကြောင့်သူကိုယေရှုကဒုတိယမွေးခြင်းကိုခံဖို့လိုအကြောင်းမိန့်တော်မူခြင်းဖြစ်ပါတယ်။မိတ်ဆွေလည်းပဲဒုတိယမွေးခြင်းကိုမခံသောသူဘုရားသခင်ပေးတော်မူသောလူသစ်ရဲ့သဘောဒါမှမဟုတ်အသစ်သောအသက်တာကိုမပိုင်ဆိုင်မဲနဲ့နေကောဒင်လိုပဲဘုရားသခင်ကိုယုံကြည်ခြင်းအတုနဲ့ယုံကြည်ပြီးဇာတိသဘောနဲ့ဘာသာရေးထုံးတမ်းစင်လာကိုလိုက်လောက်နေသလားဒုတိယမွေးခြင်းကိုမခံရသေးဘူးဆိုရင်ကောင်းကင်နိုင်ငံကိုဝင်ဖို့မပြောနဲ့မြင်ကိုမြင်ရမှာမဟုတ်ဘူးလို့ယေရှုမိန့်တော်မူပါတယ်။တမန်တော်ဝတ္ထုအခန်း၈အငယ်၉နဲ့24ကြားမှာဖော်ပြထားတဲ့ရှိမုန်အကြောင်းကိုဆက်ပြီးတော့လေ့လာကြပါစို့။ရှိမုန်ဆိုတဲ့လူဟာနတ်ဝိဇ္ဇာအတက်နဲ့အံ့ဘွယ်အမှုတို့ကိုလောက်ပြတတ်တဲ့သူဖြစ်ခဲ့ပါတယ်။သူ့ကိုယ်သူထိုးဆန်းတဲ့သူဖြစ်တယ်ဆိုပြီးတော့ရှမာရိလူတို့ကိုမိန်မောတွေ့ဝေစေဖို့သူ့ရဲ့နတ်ဝိဇ္ဇာအတက်နဲ့အံ့ဘွယ်အမှုကိုလောက်ပြလက်ရှိပါတယ်။ရှမာရိလူတို့ကဒီလူဟာဖယားရဲ့မဟာတကိုးတော်ပဲဆိုပြီးတော့ရှိမုန်ရဲ့နောက်ကိုလိုက်ကြပါတယ်ဖိလိပ္ပုကရှမာရိလူတို့ကိုခရစ်တော်ရဲ့အေးဝန်ကြီးလေးတရားကိုဟောပြောဝင်ခဲ့တဲ့အခါရှမာရိလူတို့ဟာယေရှုခရစ်တော်ကိုယုံကြည်ကြပြီးဗတ္တိဇံကိုခံကြပါတယ်တမန်တော်ဝတ္ထုအခန်း၈အငယ်73မှာရှိမုန်သည်လည်းကိုယ်တိုင်ယုံကြည်သည်ဖြစ်၍ဗတ္တိဇံကိုခံပြီးမှဖိလိပ္ပုထံ၌မျှဝဲစည်းကပ်သဖြင့်ထူးဆန်းသောတကူကြီးသောနမိတ်လက္ခဏာများကိုမြင်၍မိမ့်မောတွေ့ဝေလျက်ရှိလေ၏လို့တွေ့ရပါတယ်။ရှမာရိလူတို့ကိုနတ်ဝိဇ္ဇာအတက်နဲ့မိမ့်မောတွေ့ဝေစေတဲ့ရှိမုန်ဟာအေးဝံကြီးလေးတရားကိုကိုယ်တိုင်ယုံကြည်ပြီးဗတ္တိဇံကိုခံခဲ့ပါတယ်။ဖိလိပ္ပုရဲ့နောက်ကိုလိုက်ပြီးဘုရားသခင်တကူတော်နဲ့ဖိလိပ္ပုပြုတဲ့ထူးဆန်းသောတကူက ကြည်သောနမိတ်လက္ခဏာများကိုမြင်ရတဲ့အခါမှာရှီမုံဟာမိမောတွေ့ဝေလက်ရှိတဲ့အကြောင်းကျွန်တော်တို့တွေ့ရပါတယ်။ရှီမုံရဲ့ယုံကြည်ခြင်းဟာကယ်တင်ခြင်းမရရှိတဲ့ယုံကြည်ခြင်းမျိုးဖြစ်နေပါတယ်။အဲ့ဒါကိုကျွန်တော်ရှင်းပြပါမယ်။ရှမာရိလူတို့ဟာသခင်ယေရှုရဲ့နာမ၌ဗတ္တဇံကိုခံယုံမျှတာခံရပြီးသူတို့အပေါ်မှာဝိညာဉ်တော်မသက်ရောက်သေးတဲ့အတွက်တမန်တော်ပေတရုနဲ့ယောဟန်တို့ကသူတို့အပေါ်မှာလက်ကိုတင်ပြီးဆုတောင်းပေးတဲ့အခါကျမှတန်ရှင်းသောဝိညာဉ်တော်ကိုသူတို့ခံရကြကြောင်းအခန်းငယ်16အနေ18ကြားမှာကျွန်တော်တွေ့ရပါတယ်။တမန်တော်တို့ရဲ့လက်တင်ဆုတောင်းပေးမှဝိညာဉ်တော်ကိုသူတို့ခံရခြင်းမှာအဲ့ဒီခေတ်တုန်းကယုဒလူမျိုးနဲ့ရှမာရိလူမျိုးကြားမှာလူမျိုးရေးခွဲခြားတဲ့စိတ်ဓာတ်ကြီးမားနေတဲ့အတွက်အသင်းတော်မှာရှမာရိလူတို့ကိုတင်းပြစ်အဖြစ်အသင်းဝင်ခွင့်ပြုဖို့ဆိုရင်တမန်တော်တို့ရဲ့အတည်ပြုချက်လိုအပ်နေလို့ဖြစ်ပါတယ်တမန်တော်တို့ကသူတို့အပေါ်မှာလက်ကိုတင်လိုက်တဲ့အခါယုံကြည်သောရှမာရိလူတို့ဟာစစ်မှန်သောယုံကြည်သူတွေဖြစ်ကြောင်းယုံကြည်သူယုဒလူမျိုးများရဲ့အရှိမတတ်သိအနေနဲ့သူတို့အပေါ်မှာတန်ရှင်းသောဝိညာဉ်တော်တက်ရောက်ခဲ့ခြင်းဖြစ်ပါတယ်အခုခေတ်ဟာတမန်တော်ခေတ်မဟုတ်တော့တဲ့အတွက်ယုံကြည်သူတို့ကတန်ရှင်သောဝိညာဉ်တော်ကိုခံရဖို့အခြားသောယုံကြည်သူတို့ရဲ့လက်တင်ဆုတောင်းပေးခြင်းဟာမလိုအပ်တော့တဲ့အရာဖြစ်ပါတယ်။ယုံကြည်သူတိုင်းခရစ်တော်ကိုယုံကြည်လက်ခံတဲ့အချိန်မှာဝိညာဉ်တော်ကိုရရှိကြပါတယ်။ရှီမုန်ဘက်ကိုပြန်လှည့်ရအောင်။ယုံကြည်သောရှမာရိလူတို့ကတမန်တော်တို့ရဲ့လက်တင်ဆုတောင်းပေးခြင်းဖြင့်ဝိညာဉ်တော်ကိုခံကြတဲ့အချိန်မှာရှီမုန်ကြတော့ဝိညာဉ်တော်ကိုခံရကြောင်းမတွေ့ရပါဘူး။အခန်းငယ်18ကနေပြီးတော့20ကြားမှာအခုလိုဖော်ပြထားပါတယ်။တမန်တော်တို့လက်ကိုတင်သောအားဖြင့်တန့်ရှင်းသောဝိညာဉ်တော်တက်ရောက်သည်ကိုရှီမုန်မြင်လျင်ငွေကိုယူဆောင်ခဲ့၍အကျွန်ုပ်၏လက်တင်ခြင်းကိုခံရသောသူသည်တန့်ရှင်းသောဝိညာဉ်တော်ကိုခံစေမိအကြောင်းအကျွန်ုပ်အားအခွင့်ပေးပါဟုတောင်းတော်ပေတရုကဖယားသခင်၏ကျေးဇူးတော်ကိုငွေနှင့်ဝယ်ယူမိဟုအကြံရှိသောကြောင့်တင်နဲ့တကွတင်ဤငွေသည်ပျက်စီးခြင်းသို့ရောက်ပါစေလို့ရှီမုန်အပေါ်မှာပေတရုရဲ့တုံ့ပြန်ချက်ကိုကျွန်တော်တို့တွေ့ရပါတယ်ပျက်စီးခြင်းသို့ရောက်ပါစေဆိုတဲ့ပေတရုရဲ့စကားအသုံးနှုန်းဟာယောဟန်အခန်း3အငယ်15ကနေ16ကြားမှာသုံးထားတဲ့မယုံကြည်သူများခံရမယ့်ပျက်စီးခြင်းနဲ့အတူတူဖြစ်နေပါတယ်အဲ့ဒီပျက်စီးခြင်းဆိုတာငရဲမိအိုင်ထဲမှာသာဝရအပြစ်ဒဏ်ခံခြင်းကိုဆိုလိုတာဖြစ်ပါတယ်ရှိမုံအပေါ်ပေတရုရဲ့တုံ့ပြန်ချက်ကိုဆက်ပြီးတော့ကြည့်ရအောင်တမန်တော်ဝတ္ထုအခန်း၈အငယ်21ကနေ23ကြားမှာသင်သည်ဤအမှုအရာနှင့်မဆက်ဆံသောသူဖြစ်၏အကြောင်းမူကားသင်ဤစိတ်နှလုံးသည်ဖယားသခင်ရှေ့တော်၌ပြောင်းမတ်ခြင်းမရှိထို့ကြောင့်သင်၌ယခုစိုးညက်သောအမှုကိုနောင်တရလော့သင်ဤစိတ်နှလုံး၌ကြံစည်ခြင်းအပြစ်ကိုလှုပ်ကောင်းလွတ်လိမ့်မည်ဖြစ်၍ဖယားသခင်ကိုတောင်းပန်လော့သင်သည်ခါစွာသောတဲချီဆွဲသည်ဖြစ်၍ဒုစရိုက်အနှောင်အဖွဲ့နှင့်မလွတ်ကြောင်းကိုငါတိမြင်သည်ဟုဆို၏ရှီမုန်အပေါ်ပေတရုရဲ့တုံ့ပြန်ချက်စကားအသုံးအနှုန်းကိုကြည့်ခြင်းဖြင့်ရှီမုန်ဟာယုံကြည်ခြင်းအတုနဲ့ခရစ်တော်ကိုယုံကြည်တဲ့သူဘဲကလေးရေကိုးသူလိုရေနှစ်ချင်းကိုခံခဲ့တဲ့သူစူးညက်တဲ့သူ့ရဲ့အကျင့်စရိုက်ကိုမစွန့်ပစ်တဲ့သူကယ်တင်ခြင်းမရရှိတဲ့သူဖြစ်ကြောင်းကျွန်တော်သိရပါတယ်မိတ်ဆွေလဲရှီမုန်လိုပဲလားဒါမှမဟုတ်ယုဒဘာသာရေးကောင်းဆောင်နေကောဒင်လိုပဲလားသူတို့လိုပဲဖြစ်နေရင်နောင်တနှလုံးသားနဲ့သခင်ယေရှုထံအပြစ်ဝန်ချတောင်းပန်ပါယေရှုမခွင့်လွှတ်နိုင်တဲ့ကြီးမားလို့နဲ့အပြစ်ဆိုတာမရှိဘူးနောင်တနှလုံးသားနဲ့သာအထံတော်ကိုတိုးဝင်ချင်းကပ်ပြီးအပြစ်ဝန်ချတောင်းပန်မယ်ဆိုရင်သင်ရဲ့အပြစ်အားလုံးကိုယေရှုခွင့်လွှတ်တော်မူမှာဖြစ်ပါတယ်တဲ့ကိုဒုတိယမွေးခြင်းနဲ့ဆိုင်သောအသစ်သောအသက်တာနဲ့အတူဘုရားသခင်၏အမွေခံသာဖြစ်ရသောအခွင့်ကိုယေရှုပေးတော်မူမှာဖြစ်ပါတယ်ဆိုရက်ယေရှုရဲ့ကယ်တင်တော်မူခြင်းတည်ငောင်းကိုဝေငှလိုက်ရပါတယ်နားစင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဘုရားသခင်ကောင်းချီးပေးပါစေ